မင်္ဂလာပါစိတ်တမရုဒ္ဒာနဲ့အားလုံးကိုကျေးဇူးတင်ပါတယ်ဒီနေ့ကတော့ငါရီအကြောင်းပြောပြမယ်ငါရီအကြောင်းပြောကြမယ်ဒီနေ့အဖြစ်အတ္တရီအကြောင်းlike ego จองนี้ပြောมาမျိုးမဟုတ်ဘူးเนาะလူတယောက် attack ကြီးတာတို့ဘယ်လိုမျိုးမာနကြီးတာတို့အဲ့လိုမျိုးကြောင်မဟုတ်တယ်ဘူးအဓိကကွာကိုယ် self အကြောင်းပါ self self လို့ပြောရခါမှာငငယ်တော့ဟာလေဟို like exterior by year from the myself to အဲ့လိုမျိုးလေကျွန်တော်ရေးကြောင်းတော့ပါတယ်လေနော်အင်္ဂလိပ်လိုကောမြန်မာလိုရောရေးဖူလာကောဟာလေကောတို့မဟုတ်ထောင်ကျက်ဖူလာလားကျက်ပြီးမှဖြေတာလားဆောင်းမွေးမှာညာဘင်ကျက်ပြီးဖြေတာနေပါဘာ My name is ဘရူဘရူ My father name is Uba and တော်မြာပါဘရူဘရူတော့မဟုတ်ပါများရဖြင့် Myself My name is မောင်မောင် My father name is Uba and တော်မြာစရီအပြင်းများတယ်လေနော် so there anyway လူတိုင်းကတော့လေ who are you ဆိုတဲ့မေးခွန်းကိုမေးခင်ရတဲ့သူတွေများပါပါမေးခင်ရပူပါတယ်ကိုကလည်းသူများကိုမေးတာ hi who are you ဟုတ် like သူများလည်းကိုလာမေးဘူးပဲ who are you ပေါ့ who the hell are you ပေါ့ so အဲ့ဒါဆိုရင်များရဖြစ်ကိုကြောင့်ဖြစ်ရမယ်ကျွန်တော် myself ကိုပြောတာပဲလားကျွန်တော်ဘယ်လိုဖြစ်ပါလဲဘယ်လိုပြောရဖြစ်ပါလဲလူတိုင်းဟာကိုယ်ကိုတော့တိချင်မှတိမယ်လေနော်ဒါပေမဲ့ကိုကတော့ကိုတိတယ်လို့ထင်ကြတာပဲဒါကြောင့်မလို့ myself ကိုပြောတာဒါပဲမယ်ကိုတကယ်ကြီးတိရဲ့လားအာပြန်မေးကြည့်အောင်မြတ်ငါငါကငါတကယ်ဝတိရတာငါဆိုရဘယ်သူလဲပေါ့ငါဘယ်သူလဲပေါ့ Who am I ပေါ့ပြန်မေးမှမေးကြည့်အောင်မြတ်ရအဲ့ဒီ self တဲ့အကြောင်းကိုပြောမယ်ဒီနေ့က psychology မှာဆိုလေအဲ self ကိုအများကြီးပြောပေးကြတယ်ကျိုးရယ်ဟိုအရင်ခေတ်ကဟိုရှိရှိတော့က psychoanalysis တွေလည်းအဲ့ဒီကြောင်းပြောကြတယ် self identity တို့ဘာလို့ကျိုးရယ်ပြောရမလဲဟိုဟာအလွယ်ဆုံးပဲလူတယောက်ကကိုတောင်မှမသိဘူးဆိုရင် तू ကစိတ်ပိုင်းဆိုင်ရာပြဿနာတခုရှိနေပြီတို့မဟုတ်ရှိတော့မှာဟိုကြည်လိုက်ကွာစိတ်ချမ်းမရေမကောင်းတဲ့လူဆိုလို့ရှင်သူ့တွဲမေးကြည့်လေမင်းဘယ်လိုလဲဆိုသူတခါလေးမသိဘူးလို့ပါတော့လို့ပြောပါလေအဲဇက်လန်းနေပါတယ်မှာလဲမြင်ဘူးပါလိမ့်မယ်ထင်ပါတယ်နော်တချို့ဆိုရင်အဲ့လို identity ရောလုံးဝမေ့သွားတာမျိုးလို့အတိတ်မေ့တယ်လို့ပြောတယ်အဲ့အဲ့လိုဖြစ်တာရင်းလည်းရှိတယ်ဒါကတော့ဒီလိုအရင်ကတော့ကိုယ် self identity ကိုမသိဘူးဆိုရင်စိတ်ချမ်းသာရေးဖောက်ပြန်နေပြီလို့ယူဆကြရတယ်လည်းရှိတယ်။ဒို့တော့ဒါဆိုရင်ဒို့ရလူတိုင်းလူတိုင်းကကိုယ့်ရဲ့ကိုကိုကိုယ်တကယ်တည်ရလားဆိုမသိကြဘူး။တချို့ကတည်တယ်ပေါ့နော်။တချို့ကလုံးလုံးမတည်ဘူး။တချို့ကဇဝီဇဝါပဲတည်တယ်တည်တယ်လို့ထင်နေတာပေါ့အဲ့လိုပဲများကြတယ်အရင်ဆုံးမိတ်ဆက်ပေးချင်တာပြောပြပေးချင်တာ humanistic psychology မှာပြောတဲ့အဲ့ဒီ self 3မျိုးအကြောင်းကိုပြောပြမယ်နံပါတ်1ကလူတယောက်ကကိုယ့်ရဲ့ရည်မှန်းထားတဲ့ပုံစံတစ်ခုခုပါကိုဖြစ်ချင်နေတဲ့အနေထားတစ်ခုခုပေါ့ identity တခုခုပေါ့ဟိုကွာဘယ်လိုဘဝမျိုးလေးရောက်ချင်တယ်ကိုဘယ်လိုဘယ်သူဘယ်ဝါဆိုတာဖြစ်ချင်တယ် ဆိုတာမျိုးကျတော့ ideal self လို့ခေါ်တယ်။သူက ideal တခုခုရှိတယ်ကွာ။ emerging ဖြစ်နေတယ်ကွာ။သွားပြီးမှစိတ်ကူထဲမှာမြင်အောင်ကြည့်နေတယ်။ကိုစိတ်ကူထဲမှာပုံဖော်မိနေတဲ့ကိုကိုကိုပေါ့။ဒါလူတိုင်းရှိတာပဲကွာ။အဲတနေ့ကျရင်ဘယ်လိုဘဝမျိုးလေးနဲ့နေချင်တယ်အဲ့လိုတနေ့ကျရင်ဘယ်လိုလူမျိုးဘလုံးပုံစံမျိုးဖြစ်ချင်တယ်ပေါ့ဒါလူတိုင်းမှာရှိတာက ideal self ကတိတိတတနဲ့မတိမတရှိတာပဲဖြစ်တယ် and another မျိုးကကြတော့ real self real self girl ကိုလက်ရှိအနေထားကိုပြောချင်တာဟိုမှာလူတယောက်မှာကိုယ့်ရဲ့အားသာချက်တွေကဘာတွေရှိတယ်လဲကိုယ့်ရဲ့အားနည်းချက်တွေကဘာတွေရှိတယ်လဲကိုယ်ဇယိုင်းလက္ခဏာတွေကဘလို့တွေလဲကိုဘလို့ပြုမှုနေထိုင်ပြောဆိုလေးရှိတယ်လဲဆိုတာကိုကိုကိုတိတာအဲ့ကိုယ့်လက် sorry ကိုကိုတိတာမဟုတ်အဲ့လိုကိုယ့်ရဲ့လက်ရှိအခြေအနေတကယ်အရှိတရားကြီးကိုကြတော့ real self လို့ပြောရအဲ့တော့ maybe ideal တွေနဲ့ potential တွေနဲ့တော့တူချမလဲတူလိမ့်မယ်ခုန ideal ဖြစ်ထားတဲ့ကိုဖြစ်ချင်တဲ့လူတယောက်ရဲ့ပုံစံနဲ့ကိုလက်ရှိဖြစ်ပြနေတဲ့အရာတွေတော့တူချမလဲတူလဲပဲနော်ဒါကိုလက်ရှိတကယ် self or ideal self နဲ့ real self နဲ့နှစ်ခုအနောက်ဆုံးတစ်ခုကတော့သူတို့ပြောတဲ့အထက်မှာဆိုအမြင့်ဆုံးလို့ပြောလို့ရတယ်အဲ့ဒါဘာလဲဆို actualizing self လို့ခေါ်တယ် actualizing self ဆိုတာကကိုယ်မှာရှိတဲ့အစွမ်းအစတွေအကုန်လုံးကိုတုံးပြီးမှအမြင့်ဆုံးအနေထားကိုရောက်သွားတဲ့ခြေနေမျိုးကိုယ်မှာရှိတဲ့စွမ်းဆောင်ရည်တွေကိုယ့်ရဲ့လုံလဝရိယတွေအကုန်လုံးပေါ်တော့ဖွံ့ဖြိုးတိုးတက်မှုတွေအားတွေအားလုံးပေါင်းပြီးမှတကယ်ကို actualize ဖြစ်သွားတယ်တကယ်ကိုမှသူကခုနပြောတဲ့ ideal လိုမျိုးပုံကူမျိုးလည်းဖြစ်ချင်းဖြစ်သွားလိမ့်မယ်။ဒါမို့အဲ့ဒီနီးနီးဆက်ဆက်လည်းဖြစ်ရင်ဖြစ်လိမ့်မယ်။အဲ့ထက်ပိုကောင်းတာတော့အဲ့ထက်မတူတာတော့လည်းဖြစ်အောင်ဖြစ်သွားလိမ့်မယ်။သို့တော့သူ့ရဲ့စွမ်းဆောင်ရင်သူစွမ်းလိုက်တယ်လို့အမြင့်ဆုံးစွမ်းဆောင်ပြီးသားဖြစ်သွားတဲ့ self ပေါ့နော်။အဲ့ဒီက actualizing self လို့ခေါ်တယ်။အဲ့ဒီသုံးမျိုးပြောကြတယ်။ So humanistic psychology ကတော့မှ Maslow လို့ဆိုပါပြောလဲဆိုတော့self actualization ကိုအများကြီးပြောတယ်အဲ့လိုအမြင့်ဆုံးကိုယ်ရဲ့စွမ်းဆောင်ရည်နဲ့ကိုလုံးနိုင်ဆိုအမြင့်ဆုံးကိုရောက်သွားဖို့ပေါ့အဲ့ဒီတော့ကိုသူတို့က motivation နဲ့လုပ်ပေးတယ်အဲ့ဒီနေ့အဲ့ဒီ motivation အကြောင်းနေပြောမှာမဟုတ်ဘူးအဲ့အဲ့ဒီအထူးအဖြစ်ဒီမှာအလယ်မှာပြောခဲ့တဲ့ real self ကိုဘယ်လိုရမသိဘူးဒါပေမဲ့ဒီကကိုယ့်ရဲ့ real self ကဘာကြီးလဲဆိုတာမသိကြဘူးကွာအလွယ်ပြောမှတော့ဗမာလိုဆိုတော့ငါပေါ့ငါဆိုတော့ဘာလို့လဲကိုယ့်ကိုမေးခြင်းဆိုငါဆိုတာဘယ်လိုမျိုးကြီးပေါ့အဲပြောကြတဲ့ခါမှာတချို့ကကြတော့ငါထင်နေတဲ့ငါကိုပြောလို့ရှိကြတယ်ငါထင်နေတဲ့ငါဆိုတော့ဘယ်လိုလဲဆိုကိုယ့်ကိုအဲ့လိုလူတယောက်လို့ထင်နေတာကွာဒါကိုရဲ့ experience ကြောင့်တော့လည်းကောင်းကိုရဲ့အနီးနားဟိုမှာသူတစ်ပြင်မိသားစုတို့အဖေအမေတို့ကပြောလိုက်လို့ပတ်ဝန်းကျင်ကတတ်မှတ်ပေးလိုက်လို့အဲ့လိုထင်နေတဲ့သူတွေငါဆိုဘယ်လိုလူကြီးပေါ့လေဟာငါဘယ်တော့မှသုံးမကြတဲ့လူကြီးငါကအရန်ကူပါပဲအဖြစ်မရှိတဲ့ကောင်းပါကွာငါကရုပ်ဆိုးတဲ့လူကြီးငါကဝါတဲ့လူကြီးအဲ့လိုမျိုးကိုယ့်ကိုအဲ့လိုထင်နေတဲ့ငါထင်နေတဲ့ငါဆိုတာလည်းရှိတယ်ကွာများတော့အဖြစ်အဲ့လိုကိုထင်နေတဲ့ဆိုတဲ့ဟာရီကအဝင်းကြီးကပြောလိုက်လို့အဲ့လိုကိုကိုအဲ့လိုထင်နေရတယ်များတယ်တကယ်ကိုကိုတိပြီးမှဖြစ်နေရမျိုးမဟုတ်ဘူးမတိကြဘူးကွာအမအမေရနေပါဟာအမေတော့မှတုံးမကြောက်နေရလေဟိုဟိုအရင်တရားကတော့မှပူပြီးမှနေထက်တော်နေတယ်နေကတော့ဘယ်တော့မှကိုတုံးစားလို့မရအောင်စားရအဖြစ်ပြောရတယ်ကြာဘူးပဲဟောမြန်မာမိသားစုတွေမှာဆို ဆိုအဲ့ဒါဆိုအများရန်ကိုကိုဘယ်လိုထင်လဲဆိုကိုကမတော်တဲ့ငါပဲငါဆိုအတုံးမကြရဲကောင်းပဲငါဘေးအရန်လူတွေတော့ကငါမတော်ဘူးအဲစားရရဖြစ်ပေါ့အဲ့လိုငါထင်နေတဲ့ငါရှိတယ်အဲတကယ်ငါပေါ့တကယ်ငါဆိုခဏပြော real self ပေါ့ real self ကိုတော့လူတွေကစူးစမ်းမှတိတာပေါ့တိအောင်လုပ်မှတိရအဲ real self မပြောခင်တကယ်ငါမပြောရင်ငါဖြစ်ချင်တဲ့ငါဆိုတာလည်းရှိတယ်ငါဖြစ်ချင်တဲ့ငါဆိုတာငါဘယ်လိုလေးနေရရင်ကောင်းမှာခဏလို့ ideal လိုမျိုးပေါ့နော်ငါတော့ဘယ်လိုလူမျိုးဖြစ်ချင်တယ်ဘယ်ဘဝရောက်ချင်တယ်ပေါ့အဲ့ဒါနဲ့ကြိုးစားပြီးတကယ်ကြီး actualizing self လို့မျိုးဖြစ်သွားတာလည်းရှိရှိပါဘူးအဲ့တော့တကယ်ငါအကြောတော့မကြိုးစားရင်မသိဘူးတတိမထားပဲနဲ့ကိုယ့်ကိုသိအောင်မလုပ်ရင်ဆိုမသိဘူးကိုယ့်ကိုသိဖို့ဆိုအရင်အရေးကြီးဒီနေရာမှာလေတခုပြောပြချင်တာရှိတယ်ဟာပေါ့ဦးစင်းရလဲပေါ့ဘုရားဘာသာဘုံကြီးဖြစ်ပြီမှာဗာကြောင့်မလို့အဲ့ဒီရေငါအကြောင်းနဲ့ငါကုန်မယ်တီးရမယ်ငါအဆွဲဖြုတ်ခိုင်းတဲ့ဘာသာတရားမဟုတ်ဘူးလားတပီတော့တို့ကြားဘူးတဲ့တရားတွေနာတာဖြင့်ဟာငါဆိုတာမဆွဲလန်းရဘူးငါဆိုတာဖြုတ်ထားရမယ်ငါဆိုတဲ့အဆွဲမရှိရဘူးလို့ပဲတပီတော့တို့ကြားဘူးကဦးစင်းကျတော့ဘာလို့ငါအကြောင်းငါကုန်မယ်တီးဖို့လေငါအကြောင်းတွေပဲပြောနေရလဲပေါ့မင်းရဆိုဘုရားပြောတဲ့တရားတွေနဲ့ဆင်ကျင်ပတ်လာပေါ့မင်းရရှိမဟုတ်ပါဘူးဦးစင်းတော့ဘယ်လိုနားလဲတလဲဆိုတော့ဟုတ်တယ်ကိုရဲ့အဲ့လိုအစွဲတွေဖြုတ်ရမှာပဲကွာကိုရဲ့အတားကိုစွဲတာတွေဟိုငါစွဲဆိုတော့ဖြုတ်ရမှာပဲဟုတ်တယ်သို့တော့ကိုစွဲနေတဲ့ငါကဘယ်ငါမှမသိပဲနဲ့ဘယ်အောင်တဖြုတ်မလဲအဲ့ဒီငါဆိုတော့ဘာလဲဆိုတော့အရင်တိပြီးမှပဲအဲ့ဒီအစွဲကိုဖြိုးလို့ရမှာလို့ဦးဇင်းတော့နားလဲတယ်ယုံကြည်တယ်အဲ့လိုပဲလက်ခံတာပဲဘုရားကခုနကလို့အစွဲဖြုတ်ပြီးဆိုပြီးမှဖြုတ်ပြီးပဲဖြုတ်ဖို့ရကြိုးစားပါပြီရဲ့ငါအစွဲကိုဖြုတ်ဖို့ရကြိုးစားပါပြီရဲ့သူထင်နေတဲ့ငါကြီးကိုဖြုတ်ရင်ရောမှန်မှမလား reality မဟုတ်လားငါဆွဲဖြုတ်တယ်ဆိုဟာငါဆိုတဲ့အကြီးကတုံးမကြတဲ့ငါကြီးပဲဗာမိုးတဲ့ငါကြီးပဲဆိုအဲ့လိုအဆွဲဖြုတ်လို့ဘယ်လိုဖြုတ်မှာလဲအစ်စ်အမှန်မဟုတ်တာသူထင်နေတဲ့အရာကြီးလေဟုတ်ငါဆွဲဖြုတ်ဖို့ကြိုးစားပါပြီရဲ့သူဖြစ်ချင်နေတဲ့ငါဆိုတဲ့အကြီးကိုတွားပြီးဖြုတ်ရင်ရောလည်းလည်းကိုယ်လည်းပြုတ်ပါမလားတကယ်အစ်စ်အမှန်ငါ့ကိုတိပြီးမှအဲ့ဒီအရာပေါ်မှာဆွဲလန်းနေတဲ့ဟာကိုဖြုတ်ရမှာလေနော်ဟုတ်ဦးစင်းယုံကြတာကတော့အဲ့ဒီ real self ငါဆိုတာဘာလဲဆိုတာကိုသိအောင်လုပ်တာလေဒါလည်းတရားအားထုတ်တာလိုက်ပါလာရေးစကားနဲ့ပြောမယ်ဆိုခုခုသိအောင်လုပ်တာအမဦးစင်းတို့ဟို academy မှာမစိုက်ကောလော်ဂျီတင်းနေပါတင်းနေဆိုတကယ်တမ်းဆိုပါလဲဆိုကိုယ်စိတ်ကိုတည်အောင်လုပ်တာပဲကိုတည်အောင်လုပ်တာပဲတနည်းအားဖြင့်ဘူဒစ်စတဒီတွေပါနေမှာဆိုရင်ဥပမာလိုက်အဘိဓမ္မာတို့ပါတင်းနေဆိုအားလဲဆိုအဲ့ဒါကိုယ်စိတ်ကိုတည်အောင်လုပ်လိုက်တာပဲကိုယ်စိတ်ရဲ့သဘောတဘာဝကိုတည်အောင်လုပ်တာပဲတရားအားထုတ်တယ်ဆိုတာလည်းဒါပဲကိုတည်အောင်လုပ်တာပဲကိုယ်ရုံနံနေရဲ့ရုပ်တွေတဘောတွေကဘလို့ရှိလဲကိုယ့်စိတ်တွေတဘောတွေကဘလို့ရှိလဲအဲ့ဒီရုပ်နဲ့နေတဲ့တဘောကိုတရားတဘောပေါက်ပြီးပိုင်းပိုင်းခြားခြားသိအောင်လုပ်တာပဲတရားအထုတ်နေဆိုတာဆိုအဲ့တော့တကယ်အစ်စ်အမှန်ငါဆိုတာကိုတီးဖို့ရလုပ်တာမဖြစ်မနေလိုအပ်အဲ့ဒါကိုမတိပဲမတွေးရှိပဲနဲ့ actualize လည်းဖြစ်မှာပေါ့ကျော် psychologist ဒီပြောရဲ self actualization လေဖြစ်မှာမဟုတ်ကိုကိုမသိပဲ ਨੇ အနောက်ထပ်ခုနကဘာသာရေးသမားကြီးပြောတဲ့ liberation လေရမှာမဟုတ်ဗုဒ္ဓဘာသာတွေဆိုရင်ဒီ attachment ပေါ်တော့ကိုယ့်ရဲ့ identity ပေါ်မှာကိုယ့်ရဲ့ဖြစ်တည်မှုတွေပေါ်မှာကိုပေါ်မှာဆွဲလန်းနေတာတွေအနေနဲ့လွတ်မြောက်သွားဖို့ဆိုတာလေကိုပါလဲဆိုတော့မသိရင်မဖြစ်ဘူး။ဆ 的 ，air 还 so important 哦。演一句，第一句 real self 不喏，阿爸来说还不第一句演一句。二阿爸来说人第一句对，爸里第二嘛来说，那么第，姑爷 strength 的个爸里是嘞，哪来第二嘛？姑爷阿大家个爸里嘞。如果我阿大家这边地里路来没有，我阿内家过来地啊嘛，哦，巴里嘞，我有 weakness 的啊，巴里是嘞，打来地啊呗。那比如我谁爱来看哪里，我 characteristic 的地不路哎。那我 respond behavior 是要不路是的嘞，我不路去你没有嘛东啊，不路 respond 路得的嘞，那这个地啊嘛。巴里用个债打嘞，巴里用个么债付嘞。哎呀嘛，这个 real self 固定嘛 ，real self 不定不是 reality， 不定不也这种嘛嘞，完了，那么我固定不包到。哎呀，定不了对，去跟人家说路，去个巴嘞，是不？得酷呗 ，awareness， 得提起啊。你要嘛比较 specific 表面说 internal self awareness， 这里才叫表面嘛，说，咕咕咕的滴嘻嘻的滴呀嘛 ，internally 咕咕咕滴呀嘛 ，external self awareness 话细的路的路 ，internal self awareness 路底下亏表啦 ，external self awareness 话叫，对面咕呢不得为滴的哈牛的，对面咕不论。看啥嘞？不露面的嘞，不露地的嘞，是吧？地价地好叫 external self awareness 表嘞，他话说哎，叫我们表了。你看 self awareness 是啥么 ？internal self awareness 是嘛？哦 ，self awareness 是说啥嘞？是说，姑爷啊，对的呀，不露西的嘞。姑爷看啥家对呀，不露西的嘞。我也不有目的，可能不要看嘞。谁压一点，我也偏低目的。他如果讲了，这里是哪点呢 ？Belief 的，我不要去用起嘞。那我也 yearnings 的，不要去过来捞钱的嘞，不要去打打的嘞。Motivations 的，不要去过来 motivate 偏的嘞。嗯，可能不要 strengths 的 weakness 的 ，and values 的。goals 的，然后阿龙我到时候得地呢，地呢呀嘛，我他话说别安尼的姑姑，阿哈的地步什么？别安尼的姑姑啊，哪一个 stimulate 了别不？别把阿呀的姑姑啊，那么他话内部嘞不？的姑姑啊说，后边内部为什么？看那个不全面带来了嘞，顾不了动变嘞 ，emotionally 不了动变嘞。physically blue 的表来多嘞，没人对你啊嘛哇！啊，不听我看来呢，路啦嘛看来呢，路啦的，就是对到我们队伍哥哥哥嘞。嗯，内部来说，我谁的 blue 偏嘞 ，blue 东边的嘞。哎，哎，这路没有不？过是谁个有个，可能路去没有得对呢，对你啊嘛？我嘛，我被请白沙的的嘞。白沙比说嘛，不如东边的嘞。啊，前面嘞，路说第一个他们东南沙拉呗，我爸妈的说的路比较麻烦咯。他们东南沙拉呗，就都安尼都沙一点呗，白比多，比多呗嘛。路天下嘞，马步路啊，过他们沙嘞，前头过地他们地的路里来些。这里没西边嘞，地带没布没没沙一点的些。后来么后来地前头，他这里哥哥三年级。啊，门那个巴沙嘞，让这里面啊嘞，路里面啊，水泥的要多。你嘞，路面嘞咯，俺你嘞，咱从沙边来啦，么都是水泥的要多，这里么他们嘞路里是的。白沙了吗？俺不路白沙呢嘞，沙地还偏薄咯。那第二，个人 daily life 嘛，让嘛呗，过路的路的哦，过么地的路里面还是的。哼。过阿大姨不如表嘞多阿比嘞，嗯，过内蒙他们哩不如表嘞多阿比嘞，过对面哩不老表嘞多阿比嘞。 တတိမထားရင်မသိဘူးအဲ့ဒါအဲ့လို reserve awareness မရှိဘူးဆိုရဲလူကဘယ်တော့မှသူ့ကိုယ်သူသိမှာတနည်းအားဖြင့် self rediscovery ဖြစ်မှာမဟုတ်ဘူးကိုယ့်ကိုယ်ပြန်တော့မှပြန်ရှာတွေ့မှာမဟုတ် read တော့မဟုတ်ပါဘူး self discovery ဖြစ်မှာမဟုတ်ဘူးကိုယ့်ကိုယ်ရှာတွေ့မှာမဟုတ်အဲ့ရအရေးကြီးတယ်ကိုကူမရှာတွေးပဲနဲ့ကိုကူမသိပဲနဲ့ငါအစွဲတွေဖြုတ်ဖို့ဆိုအဝေးကြီးပဲကူဖြစ်ချင်းတာတွေဖြစ်ဖို့ရအတွက်ကိုကူမသိပဲနဲ့ဖြစ်မှာအရင်ခဲရဲ့ဝင်လူတယောက်ကကဲထားပါတော့ငငယ်တော့ကမြင်ဖူးလိုက်တဲ့အဲလူတယောက်ကသဘောကျတယ်ပေါ့ဟိုတူတချင်းရန်စုကောင်းတဲ့အဆူတော်ထားပါတော့အဲအဆူတော်တယောက်ကိုကမြင်ပြီးမှဟာတူရဲဆိုအရင်အောင်မြင်တာပဲလူတွေကလည်းအများကြီးဝိုင်းဝိုင်းလည်နေတာပဲသူဖြစ်ချင်တာကြီးကိုဖြစ်လို့ရနေတာပဲသူအားကျပြီသဘောကျတယ်ပေါ့ဘာလဲအဆူတော်ဖြစ်ချင်လိုက်တာဟုတ်ပြီအဲ့ဒါဆိုဖြစ်ချင်တာဘာပြဿနာမရှိဘူးနော်သို့တော်တယောက်လည်းသူစူးစမ်းတယ်ပေါ့ဟုတ်ပြီအဲ့တော့သူရဲ့ဖြစ်နိုင်စွမ်းနေရဘလောက်ထိရှိတယ်လဲမရှိဘူးလဲဆိုသူကသူမသိဘူးဆိုစိတ်ကူးရင်လည်းလူပဲဖြစ်သွားဟိုဦးဇင်းတို့ကိုယ်တိုင်လည်းငယ်ငယ်တုန်းကလူငယ်တုန်းကဆိုလဲအဲ့လိုအများကြီးပဲဟိုသိတယ်မလားဟိုသူများတချင်းဆိုရမြင်ဆိုအဆူတော်ဖြစ်ရှင်တယ်အဲသူများကဟိုဘောလုံးကန်တယ်မြင်ဆိုဘောလုံးသမားဖြစ်ရှင်တယ်အမျိုးမျိုးဝဲနော်အာအခုဖြစ်ရှင်တဲ့ဟာတွေအများကြီးပဲစိတ်ကူးရင်လည်းဟာတွေတော့ကဘာပတ်မယ်လို့ဘာလို့တော့တွေးဖူတာပဲလေကဘာပတ်ရမလို့ဆက်ကြောက်လာတဲ့ကိုတွားချင်တာလို့ဘာလို့အဲ့လိုမျိုးတွေလဲရှိရဲ့ဘာကို potentiality ဘယ်လောက်ရှိလဲဆိုမသိဘူးဆိုအဲ့ဒါဘယ်တော့မှဖြစ်မလားကိုက potentiality တွေကဘာတွေရှိတယ်ကိုရဲ့ strength တွေကဘယ်လိုရှိတယ်ကိုရဲ့ weakness တွေကဘယ်လိုရှိတယ်ဆိုတာသိတဲ့ခါကျမှ तू ကဒါဆိုရင်ငါရဲ့ဖြစ်နိုင်ဆိုရင်ငါထဲမှာရှိတဲ့ဟာတွေအတိုင်းဆိုငါဘယ်လိုလူမျိုးအကောင်းဆုံးဖြစ်နိုင်တယ်ဆိုတာသိပြီးမှအဲ့ဒီရည်မှန်းပြီးကိုယ်သွားလို့ရဒါဆိုအဲ့ခါကျရင်အောင်မြင်တာပဲဖြစ်တော့တာတော့ဒီနေ့အကြောင်းအရကနည်းနည်းရှုပ်ကောင်းရှုပ်ပါလိမ့်မယ်ရှုပ်တယ်ဆိုရင်နှာခေါက်နားထောင်ကြည့်လိုက်ပါအဓိကပြောချင်တာကတော့လူတစ်ယောက်ကကိုယ့်ကိုယ်ကိုတကယ်သိသလားမသိဘူးလားဆိုတော့ဟာအမြဲတမ်းစဉ်းစားဖို့လိုပါတယ်ကိုကူကိုတကယ်မသိဘဲနဲ့ကိုဖြစ်ချင်တာမဖြစ်ပါဘူးကိုရောက်ချင်တဲ့ဘန်းလိုင်းတို့ကိုရချင်တဲ့အောင်မြင်မှုတို့ဆိုတာကိုကူတီးမရပါလိမ့်မယ်ကိုကူကိုတီးဖို့ရာအတွက်အရေးကြီးဆုံးက self awareness ဆိုတာလိုပါတယ်self awareness ဆိုတာဘာလဲဆိုကိုယ့်ရဲ့စိတ်နဲ့ကိုယ့်ရဲ့ရုပ်ကိုအမြဲတမ်းတတိရှိရှိနဲ့သိနေချင်ပါပဲနောက်ဆက်အရေးကြီးဆုံးတစ်ခုကကိုယ့်ကိုယ်ကိုတစ်ခါပဲသိလို့လုံလောက်ပြီလားဆိုတာမလုံလောက်ပါဘူး this identity ဆိုအမြဲတမ်းပြောင်းလဲနေတယ်လို့ယူဆပါတယ်တို့ပေါ်လာပါလားအရာပေါ့လေနော်ကိုယ့်ရဲ့ဖြစ်တည်မှုကအမြဲတမ်းပြောင်းလဲနေတယ်။ဘာလဲဆိုတော့လူတစ်ယောက်ကကိုယ့်ရဲ့ခံစားမှုတွေ၊ကိုယ့်ရဲ့ရုပ်ပိုင်းဆိုင်ရာတွေ၊ကိုယ့်ရဲ့စိတ်ပိုင်းဆိုင်ရာတွေ၊ကိုယ့်ရဲ့အတွေ့အကြုံတွေ၊ကိုယ့်ရဲ့ memory တွေအဲ့ဒါတွေနဲ့ပေါင်းပြီးမှဖြစ်တည်နေတာ individual တစ်ခုက။ဆိုတော့ခံစားမှုဆိုတာလည်းအချိန်နဲ့မျှပြောင်းလဲနေရပဲ။ရုပ်ဆိုတာလည်းဟုတ်လားတရတရတရပြောင်းသွားတာပဲ။များတော့ဖြစ်ဥွားလာတာပဲ။နော်တခြားကိုမှတ်ထားတဲ့အရာတွေလည်းအများနဲ့ပြောင်းလဲနေရပဲတချို့ကိုမန်နေထင်တဲ့ဟာတွေလည်းမားနေတဲ့ဟာတွေဖြစ်ကုန်တာလည်းရှိတာပဲကွာကိုမားနေထင်တဲ့အရာတွေလည်းမန်လာခဲ့တဲ့အရာတွေရှိတာပဲဒုဘဝကြီးမှာဆိုတော့ကိုဖြစ်တည်မှုကအစဉ်တစ်ဖြင့်ပြောင်းလဲနေတဲ့အတွက်ကိုကူကိုတတိရှိဖို့ကလည်းအစဉ်တစ်ဖြင့်တတိရှိနေမှာရပါမယ် self awareness ကအချိန်တိုင်းလိုအပ်ပါတယ်ဒါကြောင့်မလို့မြန်မာစကားအလွယ်ဆုံးပြောရမယ်ဆိုတော့သွားတတိစားတတိအမြဲတမ်းဘယ်လိုလုံးလို့ပါပဲလုံးနေလုံးနေအချိန်ပြည့် သတိရှိနေဖို့လိုအပ်ပါတယ်အဲ့လိုအမြဲတမ်းသတိရှိနေရဆိုမှ self rediscovery တို့မျိုး self discovery ဖြစ်ပါလေ Then you got self actualization ဒါတော့ဒီနေ့မျှဝေခြင်းတဲ့အကြောင်းအရာလေးပဲဖြစ်ပါတယ်